လက်နက်ရောင်းဝယ်သူရုရှားလူမျိုး Victor Bok ကိုအမေရိကန်ကိုလွှဲပြောင်းပေးဖို့အတွက်အတားအဆီးဖြစ်နေခဲ့တာကထိုင်းတရားရုံးဆုံးဖြတ်ချက်ကြောင့်ကြော်သွားနိုင်ပြီဖြစ်ပါတယ်။ငွေပြူလုံးမှုနဲ့လိမ့်လဲငွေလွှဲမှုနဲ့လက်နက်ရောင်းဝယ်သူရုရှားနိုင်ငံသား Victor Bok ပေါ်ဆွဆွဲထားချက်တွေကိုတက်တည်မခိုင်လုံတဲ့အတွက်ထိုင်းတရားရုံးကအမှုပလတ်လိုက်ပါတယ်။အမေရိကန်ကိုလွှဲပြောင်းပေးတာကပြက်ကြက်ဖြစ်အောင်လုပ်ဖို့အတွက်တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ပေါ့ရဲ့ရှင်းတွေကပြောပါတယ်။ဒါပေမဲ့ခုလိုအမှုပလတ်လိုက်တာနဲ့ပတ်သက်ပြီးအစိုးရရှေ့နေတွေကပဲအယူခံဝင်နိုင်ပါတယ်လို့အစိုးရရှေ့နေတွေက AP သတင်းဌာနကိုပြောပါတယ်။ယခင်စောပိုင်းဆွဲဆိုထားချက်တွေအရပေါ့ကိုအမေရိကန်ကိုလွှဲပြောင်းပေးဖို့ထိုင်းနိုင်ငံရဲ့တရားဥပဒေချုပ်ကနေဩဂုတ်လအတွင်းကဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့အဲ့ဒီဆုံးဖြတ်ချက်မကျမီလေးမှာပဲဒီလိုဆုံးဖြတ်ချက်မျိုးကျလာမှာကိုစိုးရိမ်ပြီးအမေရိကန်ကပေါ့ပေါ်ဆွဲဆိုချက်အစ်စ်တွေနဲ့ထပ်ဖြည့်ဆွဲဆိုဖို့ထိုင်းစိုးရရှေ့နေတွေကိုပြောခဲ့ပါတယ်။အဲ့ဒီဆွဲဆိုချက်အစ်စ်တွေကိုဘန်ကောက်ရာသီမှုရုံးကအင်္ဂါနေ့မှာပယ်ချခဲ့တာပါ။ပေါ့ကိုအမေရိကန်ကိုလွှဲပြောင်းပေးဖို့အတွက်အမေရိကန်ကကြိုးစားနေတာတွေကိုရုရှားကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ယခင်ကဆိုဗီယက်လေတပ်အရာရှိတယောက်ဖြစ်ခဲ့တဲ့ပေါ့ပါရုရှားနိုင်ငံလုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေရှိနေတယ်လို့ယူဆကြပါတယ်။